နှစ်နိုင်ငံသဘောတူညီမှုနဲ့ထိုင်းနိုင်ငံမှာတရားဝင်အလုံးလောက်ကင်နေကြတဲ့မြန်မာနိုင်ငံသားတချို့မနေ့ကနေရက်ပြန်ပို့ခံခဲ့ရပါတယ်။မကြသေးခင်ကပဲလုံအားကနစ်နာချင်းတောင်းခံမှုကြောင့်အလုတ်ထုတ်ခံခဲ့ရတဲ့လက်ဘူရီ KI ဂျယ်ရီဆက်ယုံကမြန်မာအလုတ်သမား300လောက်ကိုဆက်ယုံကလုံခြုံရေးအင်အားသုံးပြီးမြန်မာတန်အရာရှိရှေ့မောက်မှာပဲနေရက်ကိုပြန်ပို့ခဲ့တာလို့အလုတ်သမားရေးဆောင်ရွက်သူတွေကပြောပါတယ်။ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။အလုတ်သမားတွေကိုထိုင်းနိုင်ငံရဲ့ဥပဒေပါတနစ်လုံအားကဗန်းငွေ300ပေးပေမဲ့နေ့စဉ်လုံအားကဖျက်တောက်နေတာတွေကြောင့်လုံအားကနစ်နာမှုတွေဖြေရှင်းပေးဖို့ပြီးခဲ့တဲ့ရက်ကပဲတောင်းဆိုခဲ့ကြတာပါ။အနည်းနဲ့မှာတော့မြန်မာတန်ရုံကအလုတ်သမားတန်အရာရှိလဲလာရောက်ခဲ့ပြီးအလုတ်သမားတွေကိုနေရရင်ကိုပြန်ပို့ခဲ့တာပါကားတွေနဲ့အလုတ်သမားတွေကိုပြန်ပို့ချိန်မှာနေရရင်ကိုမပြန်လိုကြဘူးဆိုပြီးအလုတ်သမားတွေကတောင်းဆိုနေကြပါတယ်အလုတ်သမားတွေဟာနှစ်နိုင်ငံသဘောတူညီချက် MOU နဲ့လာတာဖြစ်လို့တရားဝင်အထောက်အထားတွေနဲ့ဥပဒေပါအခွင့်အရေးကိုရရှိခံစား권ရှိရမယ်ဆိုပြီးသူတို့ရဲ့နစ်နာချက်တွေကိုတောင်းဆိုခဲ့တာပါ။စနေနေ့မှာတော့အထင်အကျက်ဘတ်စကားတွေနဲ့နေဆက်ကိုပြန်ပို့တာတွေလုပ်ခဲ့တယ်ဆိုပြီးအလုပ်သမားတို့ကအခုလိုပြောပြပါတယ်
။ညီမအလုပ်သမားတွေကအားလုံးကတရားမှကားပေါ်မတက်ကြအောင်ညီမဇက်ကပြန်လည်းပြောပါခင်ဗျာ။သူတို့ကားပေါ်မတက်မတက်လို့အတားတကြီးတခိုင်းနေလို့တက်ပေါ့။အတားကြီးတခိုင်းနေတာနဲ့မတက်လို့ကျင်သူတို့ရညာဆန်းချုပ်ပြီးပြန်လိုက်မယ်ပေါ့။ကျွန်တော်အမော်ယူနဲ့လာနန်းနေရှိပါကမှာကျွန်တော်တို့အခွင့်အရေးပြောရဲညီမကြီးတရားမှမပြန်ကြပါဘူးခင်ဗျဒီဆက်ရင်ကနေကျွန်တော်တို့အလုပ်ထုတ်တယ်ဆိုလည်းမပြောဘူးခင်ဗျမောင်းထုတ်ပါ
မြန်မာတန်ရုံကအလုတ်သမားတန်ရာရှိကိုတိုင်းလာရောက်ဖြည့်ရှင်းပေးမှုတွေရှိပေမဲ့ပြည်လဲမှုမရှိခဲ့တာကြောင့်ဖြည့်ရှင်းမှုကနီးလဲမကျဘူးဆိုပြီးအလုတ်သမားတွေဘက်ကဝေဖန်မှုတွေလည်းရှိနေတာပါဒီအတွက်အလုတ်သမားတွေကတော့နေရရင်ကိုမပြောင်းခြင်းမဲနဲ့ပြန်ကြရတယ်ဆိုပြီးနိုင်ငံကုလက်မှတ်ကင်ဆောင်ပြီးအလုတ်လုပ်နေတဲ့အလုတ်သမားခေါင်းဆောင်တူကလည်းပြောပြပါတယ
်တန်ဘူးကအေဂျီနဲ့ EGCD နဲ့ပေါင်းပြီးလာပြီးတော့သူကဘယ်လိုခေါ်မလဲတတိပြည်နဲ့ပေါင်းပြီးတော့ပဲအလုတ်သမားတွေရဲ့ဖြည့်ရှင်းတဲ့ဆန္ဒကိုသူလိုက်ယူပဲနဲ့သူတို့ဖြည့်ရှင်းတဲ့ဆန္ဒကိုပဲအကုန်လုံးပြောပြသွားပြီလက်သမားလေးကိုဘယ်မှမရှိဘူးပေါ့သူကြီးတယောက်ကိုယ်တိုင်နေနဲ့သူအများကိုအရှင်းမှသူကမနေကြဆိုလို့ရှိလို့ရှိရင်သူအကုန်လုံးပုံမလင်းရင်ပြောရမှာမပြောဘူးသူတယောက်တယောက်ချင်းကိုခေါ်ပြီးတော့ပလိတ်ကြီးစတာတွေခံထားပြီးတော့သူခေါ်မယ်တင်းတင်းလူကိုပေးမှုသူခေါ်တဲ့လူပဲပေးမှုပေးမှုပြီးတော့အစီယုံပြီးတော့သူကိုယ်တိုင်နေလူမျိုးစီစဉ်တဲ့ပုံစံမျိုးဖြစ်သွားတာပေါ့နိုင်ငံတော်ကကြီးကဲတယောက်ကဒီလူမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့လောက်တာဒီမှာအရန်ဒုက္ခရောက်ပါတယ်ကျွန်တော်တို့ခေါင်းဆောင်ပဲ၄ယောက်မှဆိုလို့ရှိရင်တော့ကျွန်တော်တို့၂ယောက်ပဲကျင်ခဲ့တယ်ကျွန်တော်တို့လည်းပြန်မှာပဲလေဒီမနေ့ဖန်လောက်ဆိုလို့ရှိရင်ကျွန်တော်တို့ဘမိုက်ပြန်မှာဘမိုက်ဒီမှာကျွန်တော်တို့လည်းရာဆွဲယူမယ်အကုန်လုံးခု5ခုပေါ့နော်ကုမ္ပဏီ5ခုနဲ့ကျွန်တော်တို့လာခဲ့တာပေါ့လူတွေကဒီပေါ်ဒီနိုင်ငံပတ်ပို့လေးရှိတယ်ဗတ်လည်းရှိတယ်ပေါ့နော်မျိုးမျိုးပေါ့နိုင်ငံတော်ဆွေးရခွင့်ပြုခြင်းနဲ့လာပြီးအမောင်းထုတ်ခံရတယ
်မြန်မာလူသမားကုညီရေးအဖွဲ့ AAC ကဒါရိုက်တာဦးခန့်ကြီးကတော့အလို့သမားတွေတက်တနာဖြစ်နေတဲ့နေရာကိုရောက်ရှိလာခဲ့ပြီးတန်ရာရှိနဲ့ညှိနှိုင်းခဲ့ပေမဲ့အလို့သမားတွေနေရရင်ကိုသာပြန်ပို့တာခံခဲ့ရတယ်ဆိုပြီးပြောပါတယ်
ဒီမှာတန်ရုပ်ဘက်ကဒီလောက်တာကံညာတွေတိတ်အရှင်မပြေဘူးတန်ရာရှိကြ။ဉာဏ်အေးပြီးရောဆိုပြန်ပို့တဲ့လို့သမားတွေငုံယူပြီးပြန်ကြက်ကြတာကားပေါ်မှာခုကျွန်တော်ကသူတို့မေးတယ်လေလို့သမားတွေမပြန်ကြည့်လဲပြန်ရတာလို့ပြောတော့သူတို့ကလို့သမားတွေအချိန်မှမေးရဘူးသူကပြောတယ်အလို့သမားတွေပြန်ကြည့်လို့ကျွန်တော်ပြန်ပို့တာပါတဲ့သူတို့ကလို့သမားတွေပြန်ပြန်ကြည့်ဆိုပြီးတော့သူကအဲ့လိုပြောတာအမှန်တော့လို့သမားတွေတရားမှမပြန်ကြည့်ကြအလို့လို့ချင်ရတယ်ခလီကကားပေါ်ဆင်းတက်ခိုင်းပြီးတော့ဒီညင်းပြီးတဲ့ဆက်တက်တယ်လေသူဘာသာကမပြောကြတော့အကုန်လုံးပြန်ပို့ပြလိုက်တာသူကလို့သမားအခုဟာလောက်ရှိတာပေါ့300လောက်ရှိတာပေါ့ဗျာ
နိုင်ငံမြန်မာတန်ရုံးကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလို့သမား၃တန်းထက်မနည်းအလုပ်လုပ်ကင်နေပြီးနေ့စဉ်အလုပ်သမားတင်ပို့နေတဲ့ကုမ္ပဏီတွေကလုပ်သမားတဦးကိုမြန်မာကျပ်ငွေ၅သိန်းထက်မနည်းတောင်းခံပြီးထိုင်းနိုင်ငံကိုပို့ဆောင်နေတာပါထိုင်းနိုင်ငံကိုရောက်တဲ့အခါမှာလဲစာချုပ်ပါသဘောတူညီချက်အတိုင်းဖြစ်မလာတာတွေအလုပ်သမားနှိမ့်နာမှုတွေကိုဖြည့်ရှင်းပေးနိုင်တာတွေမရှိတာတွေကြောင့်အခုလိုမျိုးတချို့အလုပ်သမားတွေဟာငွေတွေကုန်ပြီးမှနေရာရင်းကိုပြန်ပို့တာခံနေရတာဖြစ်ပါတယ်ရှင်